ကျွန်တော်ဝင်းမင်ပါ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲကိုယ်စားလှယ်3ကို AA ရခိုင်လက်နက်ကိုင်အဖွဲ့ကမကြာခင်ကဖမ်းခဲ့တဲ့ပေါ် NLD ဘက်ကပြန်လွှတ်ပေးဖို့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်နိုင်ငံရေးအမျှော်အမြင်ရှိရင်ပြန်လွှတ်ပေးတင်တယ်လို့ပြောလာတဲ့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာဒီကြေညာချက်ထုတ်ရခြင်းအကြောင်းရင်းကိုအခုလိုစရှင်းပြပါတယ
်ကျွန်တော်တို့နိုင်ငံရေးပါတီတစ်ခုအနေနဲ့တော့မိမိရဲ့ယက်တီချက်ကိုပြည်သူတွေသိရှိအောင်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်ဒီကိုယ်စားလှယ်သုံးကိုမင်းများစီအားရှိတယ်ဆိုပြီးတော့အေးကဖန်ဆီးထားတယ်ပြောတယ်သို့တော့စတင်ဖန်ဆီးတဲ့တဲ့ကောရိုက်နဲ့ထူထောင်နှိပ်စက်တာလေးရှိပါတယ်နော်နောက်ပြီးတော့သူတို့ကစစ်သုံးမှန်နေမဟုတ်ပါဘူးစစ်ပွဲအတွင်းမှာဖမ်းမိတဲ့စစ်သုံးမှန်နေမဟုတ်ပါဘူးလဲလဲပေးဖို့တောင်းဆိုတဲ့လူတွေကလည်းဥပဒေနဲ့အညီတရားရုံးမှာခုခံချေပေါင်းဝင်ရပါတယ်တရားကြီးရနေပြီးတော့စင်ငင်လုံးတရားအရာဒါအပြစ်ရှိတယ်ဆိုပြီးအပြစ်ပေးထားတာဖြစ်ပါတယ်ဒါမျိုးကိုကျွန်တော်တို့ကအလဲလဲလုပ်လို့မရနိုင်ပါဘူးဒီလိုတောင်းဆိုမှုတွေလုပ်မယ်ဆိုတော့ကျွန်တော်ကတော့ကိုယ်စားလှယ်တွေကိုအများဆုံးပြန်လွှတ်ပေးဖို့တရားဝင်စာနဲ့တောင်းဆိုတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီပေါ်မှာအေးအေးနေနဲ့ဘယ်လိုတုံ့ပြန်လာမယ်လို့မျှော်လင့်ထားလဲဆရာ
ဒါတော့သူအမိနဲ့နိုင်ငံရေးကိုရှိမျှော်တွေ့မယ်ဆိုရင်တော့လွှတ်ပေးနိုင်ပါတယ်အဲဒီလိုမှမဟုတ်ဘဲနဲ့လက်နဲ့အားကိုးနဲ့နော်ကိုယ်လက်ထဲရထားတဲ့ဒီဒါစာခံတဘောမျိုးထားမယ်ဆိုရင်တော့ဒါသူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအခုသူတို့ဖမ်းခံရတာတပတ်ကျော်လာပြီပေါ့ဆရာနော်တစုံတရာဆက်သွယ်မှုကြိုးပမ်းမှုတွေရောဘယ်လိုအနေထားရှိလဲဆရာ
အဲတစ်ဖက်ကဆက်သွယ်လာမှာဒါကျွန်တော်ကသတင်းတရမှာပါခင်ဗျာအကြမ်းဖက်ဖွဲ့စည်းကြီးညာထားတဲ့ဖွဲ့စည်းကိုတရားဝင်နိုင်ငံကြီးပါတီတခုကဆက်သွယ်လို့မရပါဘူးဒါဥပဒေကတာမြင့်ထားပါ
ဟုတ်ကဲ့ဆရာအစိုးရဘက်ကရောဘယ်လိုလုပ်ပေးနေတဲ့အနေထားရှိလဲဆရာတို့ NLD ကအစိုးရဖြစ်နေတော့လေ
အဲဒါနဲ့အစိုးရကတက်လုပ်ငန်းမပြုပါဘူးခင်ဗျာကျွန်တော်တို့ကတော့ပါတီရဲ့သဘောထားနဲ့ယက်တီချက်ကိုထုတ်ပြောတာပဲကျွန်တော်တို့တတ်နိုင်ပါလေ
ဟုတ်ကဲ့ဒီကာကွယ်ရေးဘက်ကအပိုင်းကရောပူပေါင်းဆောင်ရွက်မှုအနေထား
အခုနေ့ကတော့ဘာမှဒီတမန်တော်ကလက်ထုတ်ပြန်တာမရှိတဲ့အတွက်ကျွန်တော်တို့ဘာမှမပြောနိုင်ပါဘူ
းဟုတ်ကဲ့အထူးသဖြင့်တော့ဒီရွေးကောက်ပွဲကာလမှာဖြစ်တဲ့အတွက်ရွေးကောက်ပွဲလေမြေဆိုင်ရာအငင်းပွားမှုတွေလည်းကျုံနေတဲ့ကာလပေါ်ဆရာနော်အဲ့တော့ဘလူမျိုးဒီကိစ္စကိုအကြံတွေတင့်တယ်လို့ထင်လဲ
ဒါတော့အခြေခံမှာသခိုင်းကြီးညပိုင်းပြဿနာနိုင်ငံကြီးပြဿနာပါပဲနိုင်ငံကြီးပြဿနာဘုံနိုင်ငံကြီးနည်းနည်းဆရာချက်ပန်းစွာဆန္ဒပြည့်နဲ့ဖြည့်ရှင်းမယ်ဆိုရင်ဒီနီနောင်သားချင်းတွေဖြစ်တဲ့အတွက်အပြည့်မရစရာမရှိပါဘူးနိုင်ငံကြီးပြဿနာကိုလက်နဲ့နီးနဲ့ဖြည့်ရှင်းတဲ့အတွက်ဒီအကျိုးဆက်တွေဖြစ်လာတာပဲ
ဟုတ်ကဲ့ဆရာကြီးတစ်ဖက်ကအေးကိုဒီအကျန်းဖက်အဖွဲ့အနေနဲ့သတ်မှတ်ထားတယ်ပေါ့နော်ပြီးခဲ့တဲ့ပင်လုံညီလာခံမှာလဲမဖိတ်ခဲ့တဲ့အနေထားမှာဘယ်လိုမျိုးစုံစည်းနိုင်မယ့်အနေထားမျိုးဆရာတွေ့ဆမိလဲ
အေးရမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်ပါတယ်အဲ့တော့မြောက်ပိုင်းမဟာမိတ်အဖွဲ့ကညီညာညီစွန့်နေဝဲဒီမှာပြန်ပါဝင်နိုင်ပါတယ်ဒီမှာအေးရဲ့အဆုပ်ပြုချက်တွေကိုသူတို့ယူလာလို့ရနိုင်ပါလေ
။ဟုတ်ကဲ့အခုနောက်ပိုင်းကဒီမြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့လည်းမဆုံဖြစ်ကြဘူးပေါ့နော်။နောက်ဆုံးပြီးခဲ့တဲ့ပင်လုံညီလာခံတုန်းကလည်းမြောက်ပိုင်းအဖွဲ့တွေမလာခဲ့ဘူးပေါ့။တစ်ဖက်ကလည်းအေးကိုမဖိတ်တာလဲအကြောင်းပြချက်တစ်ခုအနေနဲ့သူတို့ပြောကြပါရဲ့ဆရာ။ဒီအနေထားကိုဘယ်လိုကြော်လွှားဖို့ဆရာတို့စဉ်းစားထားတာရှိလဲ
။ဒါတော့ကျွန်တော်တို့စဉ်းစားရှိတယ်ဆိုရင်လုံးလုံးမဖြစ်နိုင်ကြာမရှိပါဘူး။ဘယ်လိုပဲပုံလုံးမဆိုတာတော့ဒါငြိမ်းချမ်းရေးအဓိကတောင်းယူနေတဲ့လူတွေကနေတင်ပါတယ်ကျွန်တော်တို့ပါတီကတော့ဘလောက်ထိခဲတဲ့ဝင်မပြောနိုင်ပါဘူး
ဟုတ်ကဲ့အေးဘက်ကလည်းဒီကျင်ညာချက်ထုတ်တယ်ပေါ့ဆရာနော်အဲ့တော့အဲ့ဒီပုံမှန်ဦးဆရာတို့ကလည်းကျင်ညာချက်တစ်ခုပြန်ထုတ်တယ်ပေါ့ဆရာနော်အဲ့တော့အဲ့ဒီနှစ်ခုရဲ့ဒီအသွာလာအနေထားမှာဘာဖြစ်လာဖို့ဆရာမျှော်လင့်ထားလဲ
သူတို့ရဲ့နိုင်ငံရေးအညော်ပြန်ပေါ်မှုတည်ပြီးတော့ဒီရလက်ကဖြစ်လာပါလိမ့်မယ်ကျတနာတခုစရာကြာလာပြီဆိုရင်ပုံပြီးပွားလာတဲ့သဘောရှိပါတယ်အဲ့တော့နိုင်ငံကြီးပြဿနာကိုနိုင်ငံကြီးသဘောဝိုင်းမှာဖြည့်ရှင်မှုဟာနှောင့်နှေးလာတာနဲ့အမျှပြဿနာဟာပိုကြီးလာမယ်ဘယ်သူအတွက်မှမကောင်းပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာဒီရွေးကောက်ပွဲကာလကိုဗစ်ကာလနဲ့ကြုံနေရတဲ့အတွက်ကောဆရာပိုနှောင့်နှေးမဲ့အနေအထားကိုစိုးရိမ်မိလားဘယ်လိုအကြံပေးချင်လဲဆရာ
အဲ့တော့ရွေးကောက်ပွဲနဲ့ကိုဗစ်နဲ့ပဲဆိုင်ပါလေအခုဒီခိုင်ပြီးမြောက်ပိုင်းမှာဖြစ်တဲ့လက်နက်ကိုင်ပြိပခါကတော့ကိုပင်နဲ့ညပြသက်ဆိုင်မှုရှိပါအောင်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအားလုံးငြိမ်းချမ်းစွာဖြစ်ရှင်နိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမင်ပါ